မေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဆွေရသည်လက်ထက်နိုင်ငံသားရေးဝန်ကြီးအဖြစ် Exxon Mobil ကုမ္ပဏီဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Rex Tillerson ကိုရထားရွေးချယ်လိုက်ပါပြီ။ရုရှားသမ္မတနဲ့ရင်းနှီးသူ Mr. Tillerson ဟာဒီရင်းနှီးကုမ္ပဏီတစ်ခုထဲမှာပဲ42နှစ်အလုပ်လုပ်ခဲ့တဲ့သူပါ။နိုင်ငံကကုမ္ပဏီကြီးတစ်ခုကိုလည်ပတ်နိုင်တဲ့သူရဲ့ကျွမ်းကျင်အတတ်ပညာတွေဟာနိုင်ငံသားရေးဌာနကိုအောင်အောင်မြင်မြင်ဦးဆောင်နိုင်မှုအတွက်အရေးကြီးတဲ့အခြေချင်းဖြစ်တယ်လို့ထရမ့်ကပြောပါရယ်။ Tillerson ရဲ့ဆွဲလုံလာတဲ့များပြားလာတဲ့အထွေအကြုံတွေနောက်ပထဝီနိုင်ငံရေးတွေကိုထဲထဲဝင်ဝင်နားလည်ထားတာတွေကသူ့ကိုနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ရွေးချယ်ဖို့အကောင်းဆုံးအချက်တွေပါပဲလို့ထရမ့်ပြောတာကိုသူ့ရဲ့အစိုးရတာဝန်လွှဲပြောင်းယူရေးဆိုင်ရာအဖွဲ့ကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါရယ်။Mr. Tillerson ဟာဒေသရင်းတည်ငြိမ်ရေးပုံမကောင်းမွန်စေဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့အထူးကြတဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားတွေကိုအလေးပေးဆောင်ရွက်မဲ့သူတူဖြစ်တယ်လို့လည်းထရမ့်ကပြောပါရယ်။အထက်လွှတ်တော်မှာ Republican အားလုံးက Tillerson ကိုထောက်ခံမဲ့ပုံမရှိတာကြောင့် Trump အနေနဲ့သူ့အစားဒီ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူး Mitt Romney လို့ပုံကိုမျိုးတွေကိုနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ရွေးချယ်နိုင်တယ်လို့ဆိုပြီးတော့အများကယူဆခဲ့ကြတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ Tillerson အကြားဆက်ဆံရေးဟာစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့ဆိုပြီးအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီဥက္ကဋ္ဌအထက်လွှတ်တော်မဲဂျွန်မက်ကင်းကပြောဆိုထားပူပါတယ်ရှင်